ဟောင်ကောင်မှာတရင်ပတ်24ပတ်ဆက်တိုက်ကျင်းပလာတဲ့အစိုးရစန့်ကျင်ဆန္ဒပြပွဲတွေကိုဟောင်ကောင်ရဲတို့ကမျက်ရည်ပုံနဲ့တုံပြီးတော့ဒီကနေ့လူစုခွဲခဲ့ပါတယ်။ရှန်တင်မြို့တစ်ထဲကလမ်းမတွေကိုပိတ်ဆို့ခဲ့ကြတဲ့ဆန္ဒပြသူတွေကဈေးဝယ်ဆန္ဒတွေကိုလည်းဖျက်ဆီးခဲ့ကြတာပါ။ခရိုင်ကောင်စီရွေးကောက်ပွဲကျင်းပဖို့တရင်နှစ်ပတ်ပဲလိုတော့တဲ့ရှန်တင်မြို့လည်းကမီယထာဘူတာယုံတို့ကိုလည်းဆန္ဒပြသူတွေဖျက်ဆီးခဲ့ကြတယ်လို့တရုတ်ပြည်မကြီးကိုထောက်ခံကြတဲ့စားတောက်ဆိုင်တွေကိုလည်းမှွေနောက်ဖျက်ဆီးခဲ့ကြပါတယ်။ကောင်စီအဆင့်ရွေးကောက်ပွဲဟာတရုတ်အစိုးရအုပ်ချုပ်နေတဲ့ဟောင်ကောင်ရဲ့အဆင့်အနေဆုံးရွေးကောက်ပွဲလည်းဖြစ်ပါတယ်။ Now TV ရုပ်သံကလည်းမြို့တစ်အနောက်ပိုင်းဆွန်ဝမ်အရမှာမြေရုံဘုံတံခံခဲ့ရတဲ့သူ့သတင်းထောက်တူရဲ့လက်မောင်းရင်းကနေရဲနေတဲ့အတော်ကြီးတဲ့ဒဏ်ရာကိုပြသခဲ့ပါတယ်။ဟောင်ကောင်ရဲတွေနဲ့ဆန္ဒပြသူတွေကြားထိတ်တဲရင်ဆိုင်တွေ့နေတဲ့အချိန်မှာပဲရှန်တင်တစ်မျိုးလုံးမှာရှိတဲ့ဈေးဝယ်ဆန္ဒတွေမှာဒီကနေ့ဆန္ဒပြပွဲတွေလုပ်ဖို့ကြိုတင်စီစဉ်ထားတာပါ။မြို့တစ်ထဲကယထာဘူသာယုံကိုတော့ပိတ်ထားပါတယ်။ဈေးဝယ်သူတွေနဲ့စီကားနေတဲ့တဲ့ဟောင်ကောင်ကျွန်းမကြီးပေါ်မှာတော့တိတ်ဆိတ်နေတာပါ။ဟောင်ကောင်ရဲဌာနကထုတ်ပြန်ချက်မှာတော့အစွန်းရောက်ဆန္ဒပြသူတွေက200အတော်များများမှာစုဝေးနေပြီးဈေးဝယ်ဆန္ဒအတော်များများကိုဝင်ပြီးတော့လူရဲဖျက်ဆီးခဲ့ကြတယ်လို့လူရဲလုံခြုံရေးကိုလည်းအရေးမထားခဲ့ကြဘူးဆိုပြီးတော့ဖော်ပြထားပါတယ်။